America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE ရဲ့မြန်မာပိုင်းအစီအစဉ်တွေကိုလိုက်ဒိုမီတာ24.50 51နဲ့လိုက်လာမီတာ190အပြင် VOE ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာနဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တမောင်သားမအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကတော့ကြော်စံလာပါခင်ဗျာ။ဖာဂနာချင်းဆက်တဲ့အကြီးကဲရပ်ကနီပရီဂိုဂျင်လင်းပြကြသေးဆုံးသွားပြီဆိုတာရုရှားကအတည်ပြုပြောကြလိုက်ပါတယ်။ထိတ်တန့်စံမန်တူးကိုနှင်ထုတ်လိုက်တဲ့မြန်မာစစ်ကောင်စီကိုအရှိတီမောကရှုတ်ချလိုက်ပါတယ်။ပါကစ္စတန်မှာတော့လျှက်စစ်မီတာကတူးနှင်ကောက်ခံတဲ့အတွက်တနိုင်ငံလုံးဆန္ဒပြဆန့်ကျင်နေကြပါတယ်။ဒီလိုသတင်းတွေကိုဥတီမောင်သားနဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Okay sir.ကျင်းပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ KNLA PDF တပ်တွေရဲ့တိုက်ပွဲကဘယ်လိုတွေဖြစ်နေပါသလဲ
ကျွန်တော်ဒီကစံကိုသိနေတာ PL နဲ့တပ်တွေနဲ့သလားကျော်ပြီသူတို့ပြန်ဟောဒီကြားထဲမှာသူတို့ထိုးစစ်ဆင်ဒီစကန်ကိုတင်မှုတွေတိုက်ပွဲရှင်ကဆဲကြီ
းစကန်တိုက်ပွဲမှာကစစ်ကောင်စီကတိုက်ခိုက်တာဘာတွေကြုံတွေ့နေရပါသလဲဒီအကြောင်းတွေကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမတိုင်မီမှာနားဆင်ကြရမှာပါဒုတိယပိုင်းနိုင်ယူဘက်မှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းကျမစုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဥကျော်စံသားနဲ့ကျွန်တော်ထမောင်သန်းတို့တင်ပြပေးပါမယ်
။ရပ်ကနီကျေးဇတ်တဲ့အကြီးကဲရပ်ကနီပရီဂိုဂျင်ကပြီးခဲ့တဲ့ဘက်ကရုရှားနိုင်ငံတွင်လေရင်ပြတ်ကျလို့သေဆုံးသွားသူ၁၀ဦးထဲမှပါဝင်တယ်ဆိုတာကိုမျိုးရိုးဗီဇာနဲ့မှုခင်းစစ်ပညာစစ်စစ်ချက်အရမှန်ကန်ဒေလူဖီယာကြောင့်ရုရှားစစ်ဆေးရေးသမားတွေကတနင်္ဂနွေနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။ရခင်ထုတ်ပြန်ထားတဲ့လေရင်ပေါ်လိုက်ပါသွားသူတွေရဲ့အမှုစင်းဟာလည်းတိကျပြီးပီဂိုဂျင်နဲ့အတူသူရဲ့ထိတ်တန့်လက်ထောက်နှုတ်ဖြစ်တဲ့ဒီမီထရီဥတ်ကင်နဲ့ဗလာရီချက်ကလက်ဖ်တို့လည်းသေဆုံးတဲ့အထက်မှာပါဝင်တယ်လို့ရုရှားလေကြောင်းပြန်တမ်းရေးဌာနကအတည်ပြုပါတယ်။သူဆက်အန်ရယ်ကိုကြိုတွက်မိပြီးကြိုတင်ပြင်ဆင်မှုတွေအစီအစဉ်မျိုးစုံလုပ်ထားတဲ့ပီဂိုဂျင်ဟာဒီတကြတဲ့လေရင်ပေါ်မှာပါမပါဆိုတာအထူးသဖြင့်ဝါဂနာလိုလားသူတွေကြမှာမေခွန်းထုတ်နေကြရတာပါမော်စကိုကနေစင်ပီတာစဘတ်ကိုအသွာဘူဒူးနေကဒီကိုပိုင်ဂျက်လေရင်မီလောင်ပြတ်ကျသွားတဲ့အကြောင်းရင်းကိုတော့ရုရှားဘက်ကအခုထိမပြောသေးပါဘူးပီဂိုဂျင်ဟာဇွန်23 24ရက်ကတပ်တွင်းပုံငံမှုနဲ့ဝါဂနာတပ်ဖွဲ့တွေကိုယူကရိန်းကနေမော်စကိုမြို့တော်စီချီတက်ခဲ့တဲ့အတွက်အပြစ်ပေးတဲ့အနေနဲ့သူ့ကိုစပ်ပစ်ဖို့ရုရှားသမ္မတပူတင်ကအမိန်ပေးခဲ့တယ်ဆိုတာကတော့လုံးဝလိမ်လည်မှုသာဖြစ်တယ်လို့ရုရှားဘက်ကညှင်းဆန်ပါတယ်။နောက်တိုင်းနိုင်ငံရေးသမားတွေနဲ့သုံးသပ်သူတွေကတော့ပုံမှန်မှုကိုနောက်ကျောတာနဲ့ထုတ်ရလို့ခေါ်ဆိုခဲ့တဲ့သမ္မတပူတင်ကပရီဂိုဂျင်ကိုစပ်ပစ်ဖို့အမိန်ပေးခဲ့တာဖြစ်တယ်လို့အထောက်အထားတစုံတရာမပြဘဲထင်ကြီးပေးပြောဆိုနေကြပါတယ်ခင်ဗျာ။
အာဖရိကကိုတာမဏိပစ္စည်းတွေတင်ဆောင်ရင်ဒုတိယရက်ဘက်ကုန်တင်တင်မော်ဇီဟာယူကရိန်းနိုင်ငံအိုဒက်ဆာစိတ်ကမ်းမြို့ကနေထွက်ခွာလာခဲ့ပြီးယာယီပင်လယ်နဲ့ရေလမ်းကြောင်းကနေရူမေးနီးယားပင်လယ်ပြင်ကိုအာနီယာကင်းကင်းရှင်းရှင်းနဲ့ရောက်ရှိသွားပြီလို့ယူကရိန်းကတင်းငွေတွေနေကပြောလိုက်ပါတယ်။ဒီလိုရောက်သွားတဲ့အကြောင်းကိုယူကရိန်းသမ္မတဗိုလိုဒီမာဆယ်လင်စကီကယခင်က Twitter လို့သိကြတဲ့ယခု X လူမျိုးစာမျက်နှာမှာအရေးသားထားတာပါ။တင်မော်မီက Primus လို့ခေါ်ပြီးလိုက်ဘေးရီးယားအလံနှွင့်ထူထားတယ်လို့မစ္စတာဇယ်လန်စကီကဆိုပါတယ်အဒီလိုရေချောင်းလမ်းအစ်စ်ကိုဖန်တီးလိုက်ပြီလို့ယူကရိန်းကဩဂုတ်လဆော့ဘိုင်းကကြေညာခဲ့ပါသေးတယ်ပင်လယ်နဲ့တီးနံတင်ပေါ်ရေးသဘောတူညီချက်ကိုရုရှားကဆက်လက်လက်မှတ်မထိုးလို့ပြက်ပြဲသွားတဲ့နောက်ပိုင်းမှာယူကရိန်းစိတ်ကမ်းတွေကနေထွက်ခွာလာတဲ့ဘယ်သင်းမိုးကိုမဆိုစီရေးဆိုင်ရာပြစ်မှတ်ဖြစ်သဘောထားမယ်လို့ရုရှားကကြေညာထားခဲ့တာပါယူကရိန်းတပ်ဖွဲ့တွေကနောက်ပိုင်းဇပိုရီဇီယာအော့ဘလတ်မှာနီပရီရဲ့ဘိုင်းအရာရေးပါတဲ့အောင်မြင်မှုတွေရရှိခဲ့တယ်လို့စစ်ရေးလေလာရေးအင်စတီကျူတ်ကစနေနေ့တုန်းကပြောလိုက်ပါတယ်။တောင်ပိုင်းစစ်မျက်နှာပြင်မျက်နှာပြင်တွေမှာယူကရိန်းတပ်တွေကရုရှားရဲ့နောက်ပိုင်းခံစစ်ကြောင်းကိုထိုးဖောက်ဝင်ရောက်သွားနိုင်ပြီးမကြာမီရှိကိုမြန်မြန်ဆက်ဆက်တက်သွားနိုင်လိမ့်မယ်လို့လည်း writer သတင်းကပြောပါတယ်။ဇပိုရီဇီယာရဲ့အနောက်မြောက်ပိုင်းဗာဘော့ဖ်အနီးကခံစစ်ကြောင်းကိုယူကရိန်းကတိုက်ခိုက်နေတယ်လို့ရုရှားသတင်းအရင်းမြစ်တွေကလည်းဆိုပါတယ်ခင်ဗျာ
။အာဖရိကမှာရှိနေတဲ့ American စစ်တပ် AFRICOM ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆိုမာလီယာနိုင်ငံမှာအယ်ရှဘပ်စစ်သွေးကြောဆက်သွင်းသေဆုံးသွားတယ်လို့ဆိုပါရယ်ကစ်မာယိုမြို့အရှိမြောက်ဘက်ရှီရာနီမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုဟာ Al Shabaab စစ်သွေးကြွတွေနဲ့ရင်ဆိုင်နေရတဲ့ဆိုမာလီယာတပ်ဖွဲ့ကိုကူညီတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်စစ်တပ်ကဆိုပါတယ်။ဒီတိုက်ခိုက်မှုမှာအရသားတွေထိခိုက်သေဆုံးမှုမရှိဘူးလို့လည်းအမေရိကန်ဘက်ကပြောပါတယ်။ Al Shabaab ဟာကဘာတဝမ်အယ်ကာအီဒါတပ်ဖွဲ့တွေနဲ့အကြီးဆုံးနဲ့အလင်းမြန်ဆုံးရွှေပြောင်းလှုပ်ရှားနိုင်တဲ့အဖွဲ့ဖြစ်တယ်လို့အမေရိကန်ကသတ်မှတ်ထားတာပါ။အယ်ကာအီဒါအဖွဲ့နဲ့ Al Shabaab ပူးပေါင်းခဲ့တာဟာ2012 February ကတည်းကဖြစ်ပါတယ်။တချိန်ထဲမှာပဲ Al Shabaab စစ်သွေးကြွတွေကလည်းပဲမကြမီကအစိုးရပြင်သိမ်းသွားတဲ့ကောက်ဆွေကြီးရွာကိုဝင်ရောက်စီးနင်းလို့အစိုးရစစ်သားတချို့သေဆုံးသွားတယ်လို့လုံခြုံရေးဘက်က VOA ကိုပြောပါတယ်။အမည်မဖော်လိုတဲ့လုံခြုံရေးအရာရှိတွေကဒီကြီးရွာမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါတယ်။ဆိုမာလီနိုင်ငံပိုင်ဆွန်နာသတင်းဌာနကတော့ Al Shabaab တွေကိုပြန်လည်မောင်းထုတ်နိုင်ခဲ့ပြီးသူတို့ရဲ့ဖောက်ခွဲရေးယာဉ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာမျက်စိမီတာကတွေတက်လာတာကြောင့်မီတာကတောင်းခံလွှာတွေကိုမိရှို့လိုက်ကြပြီးပြည်သူတွေကတတိယနေ့ဖြစ်တင်းငွေတွေမှာဆက်လက်ဆန္ဒပြခဲ့ကြပါတယ်။အနောက်မြောက်ပိုင်းမှာရှိတဲ့ကာဘာပတ်တုခါပြည်နယ်မှာမျက်စိထတာကသူ့ဝန်ထမ်းတွေနဲ့တက်ဆင်ထားတဲ့ဆက်နက်ပစ္စည်းတွေကိုအကာအကွယ်ပေးဖို့ရဲတပ်ဖွဲ့ကိုတရားဝင်အကူအညီတောင်းခံလိုက်ပါတယ်။မျက်စိဌာနကလည်းသူ့ဝန်ထမ်းတွေကိုဌာနပိုင်ကားတွေရဲ့လိုင်စင်တွေဖယ်ရှားထားဖို့ညွှန်ကြားချက်ထုတ်လိုက်ပါတယ်။ကရာချီ၊လာဟို၊ပီရှာဝါ၊မူတန်ရောပင်ဒီနဲ့အစ္စလာမဘတ်မြို့ကြီးတွေမှာအပါအဝင်မြို့တော်များများမှာတောက်ချာနေကစပြီးဆန္ဒပြပွဲတွေဖြစ်လာခဲ့တာပါ။ပါကစ္စတန်ဝန်ကြီးချုပ်အန်ဝါ ဦးဟက်ကာကတနင်္လာကနေ့မှာအစိုးရအဖွဲ့ရေးပေါ်အစည်းအဝေးခေါ်ခဲ့ပေမဲ့ဘာကြေညာချက်မှထွက်မလာခဲ့ပါဘူး။အစည်းအဝေးကိုတနင်္လာနေ့အထိဆက်လက်ရွှေ့ဆိုင်ထားပြီးတက်စစ်မီတာကတွေပြန်လျှော့ဖို့ခိုင်မာတိကျတဲ့လုပ်ငန်းစဉ်တွေတင်ပြဖို့တက်စစ်ဝန်ကြီးဌာနကိုအချိန်48နာရီပေးလိုက်ပါတယ်။တိုက်ပြည်ဒုက္ခဖြစ်စေမှာဘာချီလန်းကူမှာကျွန်တော်တို့လှလိမ့်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောတဲ့အကြောင်းဝန်ကြီးချုပ်ယုံကအထုတ်ပြန်ပါတယ်။ပါကစ္စတန်နိုင်ငံမှာစီးပွားရေးကျလာတာတဲ့ကြောင့်ပါကစ္စတန်နိုင်ငံကိုပြည်ပဆိုင်ရာငွေကြေးရမုံငွေဖွဲ့ကနေအမေရိကန်ဒေါ်လာ3ဘီလီယံချေးယူရမှာစီးပွားရေးပြည်ပပြောင်းလဲလို့ဖို့ပါရှိပြီးအဲ့ဒီပြည်ပပြောင်းလဲအစိတ်ပိုက်တရားဖြစ်လျက်စစ်မီတာကတိုးမြတ်မယ်ဆိုတဲ့သတ်မှတ်ချက်တစ်ချက်ပါဝင်ခဲ့ပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 8413ညဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရသတင်းကိုဆက်လက်ပြောပြနေပါတယ်။အရှိတီမောနိုင်ငံထိုင်တန်သန်မန်ဒူကိုမြန်မာစီအစိုးရကမောင်းထုတ်လိုက်တဲ့အတွက်အရှိတီမောအစိုးရကမြန်မာစစ်ကောင်းဆောင်တွေကိုရှုတ်ချကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရှိတီမောအစိုးရကမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပြန်လည်ရောက်ရှိရေးကြိုးပမ်းမှုအားလုံးကိုထောက်ခံကူညီပံ့ပိုးဖို့အရေးတကြီးလိုအပ်ကြောင်းထပ်မံပြောဆိုလိုက်ပြီးမြန်မာပြည်သူတွေနဲ့သူတို့ဆွေးစည်းညီညွတ်ကြောင်းဖော်ပြလိုက်သလိုမြန်မာစစ်ကောင်းဆောင်အနေနဲ့လူ့အခွင့်အရေးကိုလေးစားပြီးငြိမ်းချမ်း၍အပြည့်သဘောဆောင်တဲ့အဖြစ်ရှာဖို့လည်းတိုက်တွန်းထားပါတယ်။အရှိတီမောနိုင်ငံရဲ့ကောင်းဆောင်တွေဟာမြန်မာစစ်အစိုးရကိုပွင့်ပွင့်လင်းလင်းဝေဖန်လို့ရှိပြီးသမ္မတဟိုဆေရာမော့စ်ဟော်တာဟာဆီယိုဆွေကိုဆန့်ကျင်နေတဲ့ NUG ထိပ်တန်းကောင်းဆောင်တူကိုတွေ့ဆုံခဲ့တာပါမြန်မာနိုင်ငံဆိုင်ရာအရှိတီမောတန်ယုံယာယီတာဝန်ခံဟာစက်တင်ဘာလ1ရက်နေ့မှာမြန်မာနိုင်ငံကထွက်ခွာမယ်လို့ရိုက်တာသတင်းဌာနမှဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ကားတက်လေရင်ဒဇင်းဟာနိုင်ငံဆုံးစီးရေးလေးကျင်ဟာမှာပါဝင်နေစဉ်ဩစတြေးလျနိုင်ငံမြောက်ပိုင်းကကျွန်းကျွန်းပေါ်ကိုပြတ်ကျသွားတဲ့အတွက်အနည်းဆုံးအမေရိကန်ကားတက်တပ်3ယောက်တိတ်ဆုံးပြီး9ယောက်ထိခဲ့ဒါရန်ရရှိသွားကြတယ်လို့တာဝန်ရှိသူတွေကပြောကြပါတယ်။ Melville ကျွန်းပေါ်ကိုတနင်္ဂနွေမနေ့9နာရီခွဲကပြတ်ကျသွားခဲ့ရမှာဒါရန်ပြင်းထန်ရသွားသူတွေကိုမိုင်50အကွာမှာရှိတဲ့ဒါဝင်မြို့စေရင်ကိုပို့ပေးလိုက်ရတယ်လို့ American Cadet တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။တပ်သား23ယောက်ပါတဲ့ Bell Boeing V-22 Osprey အမျိုးအစားလေယာဉ်ဘာကြောင့်ပြတ်ကျရတယ်ဆိုတာကိုတော့မသိသေးပဲစုံစမ်းနေဆဲဖြစ်ပါတယ်။ကြံတပ်သား15ယောက်ရဲ့အခြေအနေကိုလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။
နာဇီတစိတ်တထားတဲ့သနကင်ဆောင်ထားသူမျက်နှာဖုံးတက်လူဖြူတူကဖလော်ရီဒါပြည်နယ်စတိုးဆိုင်တစ်ခုမှာလူမဲ3ဦးကိုပြစ်ဒဏ်လိုက်ပါတယ်။ဒါဟာလူမျိုးရေးမုန်တီးမှုနဲ့ဆက်ဖြတ်တာဖြစ်တယ်လို့ရဲအရာရှိတွေကပြောပါတယ်။လူမဲအမျိုးသား2ဦးနဲ့လူမဲအမျိုးသမီး2ဦးဆေဆွန်းရတဲ့ဒီပြစ်ခတ်မှုဟာအာဖရိကနယ်ဘောအမေရိကန်တွေရဲ့ရက်ကွက်ကဇီပေါ်တဲ့စတိုးဆောင်တစ်ခုမှာဖြစ်ပေါ်ခဲ့တာပါ။ကျူးလွန်တဲ့သနသမားဟာလည်းသူ့ကိုယ်သူသတ်သေးသွားပါတယ်။သူဟာလူမျိုးမုန်တီးမှုကိုကြွေးကြော်ခဲ့ပြီးသူကသူပြစ်ဒဏ်တော်တာဖြစ်တယ်လို့ရဲအရာရှိကပြောပါရယ်။စနေနေ့ကဖြစ်ပေါ်ခဲ့တဲ့ဒီပြစ်ခတ်မှုဟာဒေါက်တာမာတင်လူသာကင်းရဲ့ကဘာကျော် I have a dream. ကျွန်တော်မှမြှောင်းမှန်းချက်အမေတခုရှိတယ်ဆိုတော့မင်းကုန်းပြောကြခဲ့တဲ့260ပြည့်ထိမှန်နေဖြစ်တဲ့အတွက်ဝါရှင်တန်မြို့တော်လူများအပြလက်အောက်နေရတဲ့အချိန်လေးဖြစ်ပါတယ်ဒီအထိမ်းမှဖွဲ့ဝင်တူကတော့အတင်းလူသားကင်းရဲ့မြှောင်းမှန်းချက်အမေဟာအခုထိအကောင့်ထဲမပေါ်သေးဘူးအယူဆန်းအစွမ်းရောက်ဝါရတွေသာလွှမ်းမှုအစားထုတ်ခံရတယ်လို့ပြောကြခဲ့ပါတယ်ခင်ဗျာ
စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူဝီရူဘီအေကိုကဘာဘောလုံးဖွဲ့ချုပ်ကတာဝန်ကခေတ္တရဆိုင်လိုက်ပြီးတဲ့နောက်အရေးပေါ်အစည်းအဝေးတက်ကိုစပိန်ဘောလုံးဖွဲ့ချုပ်ကတနင်္လာနေ့မှာခေါ်ယူလိုက်ပါတယ်။အမျိုးသမီးကဘာဖလားပြိုင်ပွဲမှာပိုဆွဲခဲ့တဲ့စပိန်မျိုးသမီးတင်းကဘောလုံးသမားတူဦးကိုစုပေးအခမ်းအနားမှာစုမယူမီနှုတ်ခမ်းကိုစပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌကနမ်းခဲ့တဲ့အတွက်အခုလိုတာဝန်ကရဆိုင်ခံရရတာဖြစ်ပါတယ်။ဥက္ကဋ္ဌရူဘီအေကတော့ဘောလုံးသမားဂျန်နီဟာမိုဆိုကိုပြီးခဲ့တဲ့တနင်္လာနေ့ဘောလုံးစုပေးပွဲမတိုင်မီနေ့မှာနမ်းလိုက်တာဟာသူဦးဘောသူနမ်းတာဖြစ်ပါတယ်လို့ပြောဆိုပြီးဥက္ကဋ္ဌနေရာကအနားယူဖို့အစဉ်တစိုက်ညှိစုထားတာပါ။ဒါပေမဲ့စပိန်အမျိုးသမီးဘောလုံးအသင်းနဲ့နီးပြအဖွဲ့ဝင်တွေကတော့သူ့ကိုဥက္ကဋ္ဌရာထူးကထွက်ဖို့တောင်းဆိုနေကြလို့စပိန်ဆွတ်ကလည်းသူ့ကိုထွက်စေချင်နေပါတယ်။အနားခံရသူဘောလုံးသမားဟာမိုဆိုကတော့သူသဘောတူခဲ့တာမဟုတ်ဘူးလို့ဥက္ကဋ္ဌရူဘီရဲ့အပြောကိုညှိစုလိုက်ပြီးအာဓမခံလိုက်ရတာဖြစ်တယ်လို့ခန်းစားအကြောင်းပြောပြပါတယ်။ဒီနေ့လာနေမယ့်ခေတ်နောက်ဆုံးအထိပ်တန်းရောက်သတင်းတွေကိုဥကျော်ဇာနတ်တာနဲ့တူကြီးညာပေးကြတာဖြစ်ပါတယ်။အခုဆက်လက်ပြီးကျင်းပြင်းတွေကတိုက်ပွဲသတင်းမတိုင်မီမှာစကိုင်းတိုင်းဘက်ကသတင်းဆောင်ပါတပုတ်ကိုတင်ပြချင်ပါတယ်။စကိုင်းတိုင်းဝက်လက်မြို့ကမြို့နယ်ကကြီးကံမြောက်ရွာနဲ့တောင်ရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ခဲ့တယ်လို့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုနန်းလောင်ကပြောပြပါမယ်။
ဝလံမြို့နယ်ရွှေဘုံမန္တလေးကာလမော်ကကြည်ကံမြောက်ရွာကိုဩဂုတ်လ26ရက်နေ့မနေ့မှာစစ်ကောင်စီတပ်တွေကစစ်ဘေးရှောင်လွှဲရှိနေတဲ့ဘုံကြီးကျောင်းကိုဝင်ရောက်စီးနှင်ပြီးဒေသခံ30ကျော်ကိုစစ်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီထက်ကဒေသခံ6ကိုဖမ်းဆီးပြီးတော့2ယောက်ကိုပြန်လွှတ်ပေးခဲ့ပြီး4ယောက်ကိုတော့တပ်ဖြတ်သွားခဲ့တယ်လို့ဒေသခံတဦးကပြောပါတယ်။ဖန်စီတက်ဖြတ်ခံရသူတွေထက်ကအသက်20အရွယ်အမျိုးသမီးတဦးကိုအဓမ္မပြုကျင့်တက်ဖြတ်သွားတာဖြစ်ပြီးကြံအမျိုးသား3ဦးကိုတော့လှည့်ဘင်းကိုလှီးဖြတ်ပြီးတော့တက်ဖြတ်ခဲ့တာဖြစ်တယ်လို့ပြောပါတယ
်။ဟိုကျွန်တော်တို့ရွာကကြီးပဲ9ယောက်မြောက်ရွာကပေါ့ကြီးကမြောက်ရွာပေါ့အဲကြီးကမြောက်ရွာက9ယောက်ပါတယ်အဲ9ယောက်ထဲမှာမှတက်ဖြတ်4ယောက်ပါတယ်ဟိုကြီးကတောင်ရွာကစိတ်ငနဲ့နဲ့ကလေးတယောက်ပါတယ်အဲအဲ6ယောက်ပေါ့မနေ့မနေ့က7နာရီခွဲခန့်ကဖမ်းခံရပါတယ်အဲအဲ့6ယောက်ထဲမှာမပဖ4ယောက်ပါတဲ့အတိုင်းနာမှာကဟိုချွေးမဖြစ်သူနဲ့မိမဖြစ်သူကိုပြန်လွှတ်ထားခဲ့ပါတယ်။အဲတမီးဖြစ်သူနဲ့ဖအေးဖြစ်သူကိုတော့ကျွန်တော်တို့ဒီနေ့မနေ့တကြိုးပြပါပြီ။အဲအတက်သွားပါတယ်ဗျ။ပြီးတော့ကြီးကန်တောင်ရွာကကလေးတယောက်လည်းတက်သွားတယ်။အဲတခြားသောကျွန်တော်တို့ကြီးကန်မြောက်ရွာကအသက်56နှစ်အရွယ်ဦးဟန်ရွှေရဲကိုလည်းတက်သွားတယ်။
ဖန်စီသွားတဲ့ဒေသခံတွေကိုကြီးကမြက်ဝါနဲ့လှရောရွာကြကတရက်ချံအတွင်းမှာတပ်ဖြတ်သွားတာဖြစ်တယ်လို့လည်းပြောပါရယ်အသက်20အရွယ်အမျိုးသမီးကိုစစ်ကောင်စီတပ်တွေကအဓမ္မပြုကျင့်ပြီးတပ်ဖြတ်သွားခဲ့တာဖြစ်တယ်လို့ဒေသခံတွေကအတည်ပြုပါရယ်ကြီးကန်းတောင်ရွာကစဘာပွဲစားသူစီကငွေကျပ်သိန်း915သိန်းကိုအတင်းအကျပ်ယူဆောင်သွားသလိုဘုံကြီးကျောင်းအတွင်းမှာစစ်ဘေးရှောင်နေကြတဲ့ဒေသခံတွေရဲ့ငွေကြေးရွှေတွေနဲ့ဖုန်းတွေကိုပါသိမ်းဆီးယူဆောင်သွားတယ်လို့လည်းဒေသခံတွေကပြောပါရယ်ကြည်ကန်းတောင်ရွာနဲ့မြောက်ရွာကရွှေဘိုမန္တလေးကာလမဘော်ကကျေးရွာဖြစ်ပြီးစစ်ကောင်စီထောက်ပို့လမ်းကြောင်းပေါ်မှာရှိနေတဲ့ကျေးရွာဖြစ်တဲ့အတွက်မကြာခဏစစ်ကြောင်းဝင်ရောက်လေ့ရှိပြီးတော့မီးရှို့ဖျက်ဆီးခံရတဲ့ရွာဖြစ်ပါတယ်။ကြည်ကန်းတောင်ရွာနဲ့မြောက်ရွာဟာဒီဩဂုတ်လထဲမှာစစ်ကြောင်း3ချိန်ဝင်ရောက်ခံခဲ့ရတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။အဲဒီလအတွင်းမှာကတော့ကျွန်တော်တို့စစ်ဘေးရှောင်ရတာဒီဟာနဲ့ဆိုလို့ရင်3ဟာမြောက်ပေါ့အရှိကောက်တီကဖန်စည်းတာတော့ရှိတယ်ဒါပေမဲ့တက်ဖြတ်တာတော့မရှိဘူးဗျပဇာကံဖြစ်ခေါ်သွားတာရှိမယ်အဲဖန်ပြီးတော့အရသမားပါညာလောက်ကျန်တဲ့အတိုင်းတာမျိုးမှာဖန်ပြီးတော့ပြန်လွတ်ထားခဲ့တာရှိမယ်ရိုက်နှက်ပြီးတော့အဲ့လိုအတိုင်းတာလေးတွေတော့ရှိပါတယ်ဗျဟိုတက်ထားခဲ့တဲ့အတိုင်းတာဆိုတာဒါပထမဦးဆုံးပါပဲကျွန်တော်တို့ကြီးကံကတော့
မနေ့ရုံးကတော့ဒေသခံတချို့ကြေးရွာတွေကိုပြန်ဝင်လာကြပြီဆိုပေမဲ့တချို့ကတော့ပြန်မဝင်ကြသေးပဲဆက်ပြီးတော့စစ်ဘေးရှောင်နေကြသေးဖြစ်တယ်လို့လည်းဆိုပါတယ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းထက်ကဒေသတချို့နဲ့စကိုင်းတိုင်းထက်မှာတိုက်ဆုံသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးရှောင်အရေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုးပြီးတော့တိုးလာနေပါတယ် Pidukakoyeta, PDF Driha, Dideda, Jivarago, Chesa Biro, Atampa Longanui, Lone Rajao, Nemi Shinle Lone Rapidelo, Sitaya Topian Cherimaro, Popiale Shibare.
ကျင်းပြင်းတဲ့ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကျင်းအမျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေအောက်ကလနဲ့26ရင်းနေကလည်းပြင်းထန်စွာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကျင်းပြင်းနယ်ကော့ကရိတ်မြို့နယ်အတွင်းကစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ဓာတ်ဆီဆိုင်တစ်ခုနဲ့ကော့နွယ်ကျေးရွာဘက်ကစစ်ကောင်စီတပ်စခန်းနေရာတွေကိုပူးပေါင်
国内联盟喏，哎呀，哎，阿些人才嘛是个国内资源嘛，国内资源嘛在其他的，啥个啥在不无无进入农民的，做别个啦，我那可能别困难，在其他的就到时候慢慢在其他的就呢就比较来看点咯。比如人家俺要对农民多，税务交上样样的，哎，这是看嘛个，人家总在那俺在干嘛去的。
အဲ့ဒါ၂၆ရင်းနေ့မနေ့ရှင်းနိုင်ရည်ကိုနိုင်ကြမှာဖြစ်တယ်ဖြစ်တယ်ဒီတိုက်ခိုက်မှုကိုကရင်မျိုးသားလူမျိုးရေးတပ်မတော်ခရမ်းနယ်လီကလောက်ဝင်းဒရုန်းတပ်ဖွဲ့နဲ့စပယ်ရှယ်အော်ပရေးရှင်းဂရုပူးပေါင်းကတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်လို့ထုတ်ပြန်လာမရှိသေးပါဘူးပူးပေါင်းတပ်ဖွဲ့တွေဘက်ကအခုလိုဒရုန်းနဲ့ပစ်ခတ်မှုတွ 对事业也也把的，来看当时看过我变来也有内部施工是不假的，实在在玻璃落开的路来都个表白的。
一个个工作看，恁那几种啊，你不要进入计划里边过，地主的你看那计划里边过，这样的钱慢慢的，确实变慢慢的呢，啊啦，这伢子钱慢的，别看给的。那个的话，我这边就是看那我的干路面，咱们屋檐里，没咱们家到南边的了去。就那几个朋友在那毕业了，那这边是拉脚，就路边啊，地家了嘛，就路投资些，就是看工在木桌，再不行啊，再去老师。
啊，可是人家比那庙里开那嘛嘞，没家看那人那几里呢，别看木里细嘞，对，地大个呢哈，就路也也远的嘛，没你也呗，特别等上你也那里来细里吧嘞。就来那个傻逼，那拍大波的，变成那的路，谁讲是不假嘞？啊，一般的切糕是肯定没加一堆，丽江啊，你变嘞，屁股再开大的嘞，都开完了先。
没一嘛，听别个了吧？啊，苦了 ，democracy 虽然讲我啥子嘛嘞？你妈那个嘛 ，democracy 呢，路宽一堆，谁讲是个啥子内家的？你妈皮肚的哈，啊，讲拍他妈的，没后边，那个我前面路都的皮带路。古拉达姆加耶，马来西亚三亚土库子那个标价给那个地板，你妈的莫个是呀？是什么变来偷的嘛吧？马来西亚三亚古拉路可以土库子来 ，Don M. Bruce 和马英杰那个 Skype 呢，阿库罗三对面面谈个吧嘞。
Thank you, Tom, for joining with our interview program.
Thank you very, very much. It's wonderful to be here. Thanks for inviting me.
How serious are the Myanmar hunters?
Dilo, yet are a body down Taikaimuga, Nanganaga Ubri Yasuin, Be Tindati Chupon Nivalishin.
They're extremely serious. I mean, first of all, we
don't lay down Taikaimua, Nanganaga Ubrigo, Piment and Chupon up to Bari. Pramachega, tightly in a bonjera. Yehajin in a Juarigo, Simbi Picatarigo.စစ်ကောင်စီတပ်တွေကျူးလွန်တာတင်းရှာရှာတွေ့မြင်ရပါတယ်။နောက်ပြီးတော့ဒီလိုလက်နက်တွေနဲ့တိုက်ခိုက်တာတွေပိုးပြီးများလာပါတယ်။စစ်ကောင်စီတုံးနေတဲ့လက်နက်တွေဟာခွဲခြားမှုအကန့်အသတ်မရှိဘဲအားလုံးကိုပစ်တက်နိုင်ပါတယ်။ရွာလုံးချုပ်ကိုသူတို့ကပစ်ခတ်နေတာဖြစ်ပါတယ်။ဒါတွေဟာစစ်ရာဇဝတ်မှုလက္ခဏာတွေဖြစ်သလိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလက္ခဏာတွေပါ။ဒါဟာကိုကျင်တရားရှုထောင့်ကနေလက်မခံနိုင်ုံသာမကပဲနိုင်ငံတကာဥပဒေရှုထောင့်မှဆိုရင်စစ်ကောင်စီလုပ်ရက်ကတရားမဝင်ပါဘူး။
The hunters spokesperson now မြို့သမီးတွေ
ပါဝင်ပေါ့နော်လူပေါင်း100ကျော်တေဆုံးခဲ့ရတဲ့ဒီဗစီကြီးကျေးရွာကလေချောင်းတိုက်ခိုက်မှုကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသူတို့တိုက်ခိုက်တယ်ဆိုတာကိုဝန်ခံခဲ့တယ်ပြီးတော့ဒီလိုတိုက်ခိုက်တာကလည်းဒ ဒီအကျန်းဖက်အဖွဲ့လို့သူတို့အမည်တက်ထားတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီအုပ်ချုပ်ရေးယုံဖွင့်ပွဲပေါ့နော်အဲ့ဒီမှာလဲနောက်ပြီးတော့လက်နက်တွေလည်းရှိနေတယ်ဆိုတဲ့သတင်းတွေရတဲ့အတွက်ကြောင့်သူတို့ဒီလိုတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့လဲသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်ဆိုတော့ဒီပေါ်မှာ Tom Andrews ရဲ့အမြင်ရောဘယ်လိုရှိလဲရှင
် Citizens are not terrorists. Children are not terrorists.
နိုင်ငံသားတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးကလေးတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးစစ်ကောင်စီကိုဆန့်ကျင်တဲ့အပြစ်မဲ့ပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးသူတို့ဟာနိုင်ငံကိုချစ်မြတ်နိုးသူတွေပါသူတို့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလူ့အခွင့်အရေးအတွက်မစုံမနစ်တိုက်ပွဲဝင်နေသူတွေဖြစ်ပါတယ်မိမိတို့ရဲ့အနာဂတ်အတွက်မျိုးဆက်သစ်အတွက်တရားမျှတမှုနဲ့လူ့အခွင့်အရေးရဖို့ကြိုးစားနေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးသူတို့တွေဟာနိုင်ငံကိုချစ်မြတ်နိုးသူတွေဖြစ်ပါတယ်
So what kind of action should
ဒါဆိုရင်ဒီမြမပြည်သူတွေအပေါ်မှာအကြမ်းဖက်ဖိနှိပ်မှုတွေကိုအကာအကွယ်ပေးဖို့ဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကဘလို့အရေးယူဆောင်ရွက်တင်လဲရှင
် Step 1 is recognize that what has happened to this point
အစင့်တစ်အနေနဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ပျက်ခဲ့တာတွေဟာလုံခြုံရေးကောင်စီရောနိုင်ငံတကာအတိုင်းဝိုင်းကပါမြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလက်ခံအသိမှတ်ပြုရမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းဘက်ကမလုံနိုင်ခဲ့ဘူးဆိုတာရှင်းပါတယ်။ဒါဟာဘာကိုပြနေလဲဆိုရင်မြန်မာနိုင်ငံမှာအပြစ်မဲ့သူတွေ၊ကလေးသူငယ်တွေရဲ့အသက်တွေပိုးပိုပြီးဆုံးရှုံးလာတယ်။နိုင်ငံတကာဥပဒေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာတယ်။စတဲ့အဖြစ်အပျက်တွေပိုးပိုပြီးများလာနေတာပါ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်ဆိုတာကိုလက်ခံမှာဖြစ်ပါတယ်။ဒါကအဆင့်1ဖြစ်ပါတယ်။အဆင့်2ကတော့စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်ရင်းနီလန်းပေါင်းစုံရှာဖွေရမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားချူချော်ပြီးတဲ့နောက်မှာလူ့ကျိုးရေးကောင်စီကအရေးယူဖြည့်ဆည်းရေးဆုဖြတ်ချက်ချဖို့ဆန္ဒမရှိဘူးဆိုတာတောင်နိုင်ငံတကာအတိုင်းအဝန်းကမဟာမိတ်အဖွဲ့ဖွဲ့ခဲ့ပါတယ်။ယူကရိန်းပြည်သူတွေကိုကူညီဖို့မဟာဗျူဟာကိုအဲ့ဒီမဟာမိတ်အဖွဲ့ကနေပေါင်းစပ်ညီနိုင်ချမှတ်ဆောင်ရွက်ခဲ့ကြပါတယ်။ရုရှားပေါ်အပြင်းထန်ဆုံးဖိအားပေးဖို့နဲ့ယူကရိန်းပြည်သူတွေကိုအထူးအဆုံးပံ့ပိုးကူညီပေးဖို့ကမ္ဘာနိုင်ငံတွေကအတူတကွပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီနီလန်းတိုင်းမြန်မာပြည်သူတွေအတွက်နိုင်ငံတကာကဆောင်ရွက်ပေးဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကူအညီပေးသူတွေစစ်ကောင်စီအကြမ်းဖက်မှုကိုရှုတ်ချနေသူတွေဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထောက်ခံအားပေးနေသူတွေအနေနဲ့စကလုံးတွေနဲ့ပူးပေါင်းနေမဲ့အစားလက်တွေ့ဆောင်ရွက်မဲ့ညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းဖို့လိုအပ်နေပါတယ်။ဖြစ်နိုင်ချေနီလန်းအားလုံးကိုပူးပေါင်းဆွေးနွေးအဖြစ်ရှာကြပြီးတော့လက်တွေပူပေါင်းအေးအေးယူဆောင်ရွက်ဖို့လိုပါတယ်စစ်ကောင်စီရဲ့အားနည်းချက်တွေကိုရှာဖွေဖော်ထုတ်ပြီးတော့ဒီပေါ်မှာပူပေါင်းအေးအေးယူဖို့လိုအပ်ပါတယ်စစ်ကောင်စီကိုအထောက်ကူပေးနေတဲ့အရင်းအမြစ်တွေစွန့်အင်တွေလက်နက်တွေကိုတားဆီးပိတ်ပင်ရမှာဖြစ်ပါတယ်တကယ်လို့များနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မလုံနိုင်ဘူးဆိုရင်နောက်ထပ်တက်ခတ်မှုတွေရက်ဆက်ကြမ်းကြုတ်မှုတွေအပြစ်မဲ့ပြည်သူတွေပေါ်တပ်ဖြတ်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာဖို့ကိုပဲကျွန်တော်တို့မျှော်လင့်ထားရမှာပါဘုံဘုံလေးလေးပြောရရင်တကယ်လို့များမျှော်လင့်ထားတဲ့အတိုင်းဖြစ်လာတဲ့ဆိုရင်မြန်မာပြည်သူပြည်သားတွေအပေါ်ကျူးလွန်နေတဲ့ကြောက်ဝက်ဖွဲ့ကောင်းတဲ့လှုပ်ရက်တွေကိုတားဆီးကာကွယ်နိုင်ခြင်းမရှိဘဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လက်လျှော့လိုက်ပြီးဆိုတဲ့အခြေအနေမျိုးရောက်သွားပါလိမ့်မယ
် Yeah I would like to take this opportunity to ask you about the Rohingya issue So the Rohingya
reunification program မြင်းကျင်နာကတော့ဒီ Rohingya ရိကိစ္စနဲ့ပတ်သက်လို့ပါပဲဒီဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှာဘင်္ဂလားဒေ့ရှ်အစိုးရရဲ့စစ်ကောင်စီရဲ့နောက်ကုလသမဂ္ဂတို့ကပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဆိုတော့အခုချိန်မှာရိုဟင်ဂျာတွေနေရပြန်ရေးမှာစစ်ကောင်စီရဲ့အကြမ်းဖက်ဒီနှိမ်နှင်းမှုတွေကလုံခြုံစိတ်ချရမှုမရှိဘူးဆိုတဲ့အခြေအနေကိုပြသနေတဲ့အပြင်ဒီကုလသမဂ္ဂဘက်ကဒီအစီအစဉ်နဲ့ပတ်သက်လို့လည်းထင်တာမြင်တာမရှိဘူးဆိုပြီးတော့လူခွေရေးဖွဲ့တွေကဝေဖန်ထောက်ပြနေကြပါတယ်အဲ့တော့ဒီရိုဟင်ဂျာတွေနေရပြန်ရေးကိစ္စမှာကုလသမဂ္ဂရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲရှင
် No one including the United Nations
အလုံးမှကျန်တဲ့အခြေအနေအောက်မှာနေနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုအသက်အန္တရာယ်လုံခြုံမှုကင်းမဲ့နေတဲ့မြန်မာနိုင်ငံကိုပြန်ပို့မဲ့အစီအစဉ်ဟာလုံးဝအတိတ်ပဲမရှိတဲ့ပြင်ဒီလိုပြန်ပို့မဲ့အစီအစဉ်ကိုကုလသမဂ္ဂအပါအဝင်ဘယ်နိုင်ငံဘယ်သူကမှထောက်ခံအကူအညီမပေးသင့်ပါဘူးဒုက္ခသည်တွေနေရပြည်ရေးကိစ္စမှာဆိုရင်သူတို့ရဲ့လူအခွင့်အရေးအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်အသက်နဲ့ဘေးကင်းလုံခြုံရေးကိုအကာအကွယ်ပေးဖို့တောင်မပြောနဲ့ အခြေခံအချက်ဖြစ်တဲ့လုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအခြေအနေတောင်မရှိပါဘူး။ဒါကြောင့်ဒီလိုအခြေအနေမျိုးမှာ Ranger တွေနေရာပြန်ရေးအစီအစဉ်ကိုဘယ်သူကမှမထောက်ခံသင့်ပါဘူး။အလုပ်ဖြစ်မှလည်းမဟုတ်ပါဘူး။တရားမျှတမှုလည်းမရှိပါဘူး။တကယ်တမ်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာ Ranger တွေရဲ့အခြေအနေကပိုပြီးခက်ခဲလာနေတာပါ။ဒါပေမဲ့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေအောက်မှာရှိနေတဲ့မြန်မာနိုင်ငံလိုအခြေအနေမျိုးမှာ Ranger တွေနေရာပြန်ပို့ရေးကိုကုလသမဂ္ဂအပါအဝင်ဘဲအဖွဲ့အစည်းကမှရှေ့တိုးဆောင်ရွက်ဖို့မတက်ပါဘူး။
What has been the impact of your recent
Digere Meshla ga di Geneva Lukhwe Yi Kaunsi Nila ga ma Tom Andrews ni ne Myanmar Naingan Lukhwe Yi Ajet de Che ni ko Asin Khan Tin Pya de Niya ma o Belo Tet Yaw Mu ri Shi Ga Le Shin.
Well, it was received I think very very well by most members of the council.
Lukhwe Yi Kaunsi Apwe Win Mya Su ga Chano Tin Tun ne Asin Khan Sa ko Lak Khan ne lo Chano Myanmar de တချို့အဖွဲ့ဝင်နိုင်ငံတွေကတော့ကျွန်တော်အစီရင်ခံစာကိုဝေဖန်ကန့်ကွက်ကြပါတယ်။သူတို့မေးခွန်းထုတ်တဲ့အချက်ကစစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်မြန်မာနေဆက်ပြတ်ချော်ပြီးတော့ဘေးကင်းရာကိုရောက်လာတဲ့ဒုက္ခသည်တွေကို I will set the last ဆိုတဲ့အချက်ဖြစ်ပါတယ်။ကျွန်တော်ရဲ့တုံ့ပြန်ချက်ကတော့ပြည်တွင်းရောပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားတွေရဲ့အခြေအနေတွေသူတို့ကိုလက်ခံတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဒေသတွင်းနိုင်ငံတွေကမြန်မာဒုက္ခသည်တွေပေါ်ဘလို့ဆက်ဆံတယ်လဲဆိုတဲ့အခြေအနေတွေကိုတင်ပြဖို့ကိစ္စကလူခွေးဆန်ရထူးကိုစလေတယောက်ရဲ့တာဝန်ဖြစ်တယ်လို့ယုံကြည်ပါတယ်။ဒါကြောင့်လည်းဒီတိုင်းပဲသူတို့ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။နောက်စစ်ကောင်စီကိုလက်နက်တွေပံ့ပိုးကူညီနေတဲ့နိုင်ငံတွေကကျွန်တော်ကိုပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ်။ဥပမာတရုတ်ဆိုရင်ပြက်ပြက်သားသားဝေဖန်ပါတယ်။စစ်လက်နက်ပစ္စည်းတွေတရားဝင်ရောင်းဝယ်တဲ့အပိုင်းကိုကျွန်တော်အနေနဲ့ကန့်ကွက်ရှုတ်ချပိုင်ခွင့်မရှိဘူးလို့တရုတ်ကပြောပါတယ်။ကျွန်တော်ကတရုတ်ကိုရောလူခွေးကောင်စီကိုရောပြန်လည်တင်ပြတဲ့နေရာမှာစစ်ကောင်စီလက်ထက်မှာဒီလက်နက်တွေရှိနေတာကြောင့်ဒါတွေကိုအသုံးပြုပြီးမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုစစ်ကောင်စီကကျူးလွန်နေတယ်။ဒါကြောင့်အပြစ်မဲ့ပြည်သူတွေကိုတတ်တည်တဲ့ဒီလက်နက်တွေကိုစစ်ကောင်စီကိုရောင်းချတာမျိုးလုံးဝမလုပ်ဖို့ရပ်တန့်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကိုကျွန်တော်မြစ်တမ်းရက်ခံခဲ့ပါတယ်
။ Your position as the
Tom
UN
Andrews
Special Rapporteur
ဒီလူအခွင့်အရေးကောင်စီညီလာခံကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ဖြစ်နောက်ထပ်သက်တမ်း၃နှစ်ထပ်ပြီးတော့တိုးလိုက်တာဆိုတော့မြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့ရေးတိုးရေးရှိအနေနဲ့အဓိကဘယ်အချက်တွေကိုအာရုံစိုက်လှုပ်ဆောင်သွားဖို့ရှိလဲရှင
် Well, I'm very grateful to have my term renewed, my service as special rapporteur renewed by the Human Rights Council.
လူ့အခွင့်အရေးကောင်စီကကျွန်တော်တာဝန်သက်တမ်းတိုးပေးခဲ့တဲ့အတွက်အရင်ကျေးဇူးတင်ရပါတယ်။အထူးကိုယ်စားလှယ်လုပ်ပိုင်ခွင့်နဲ့အတူရှေ့ဆက်ရမယ့်အခြေခံအချက်တွေကိုကျွန်တော်ဆက်လက်လှုပ်သွားမှာပါ။ပထမဆုံးလုပ်မယ့်အချက်ကတော့မြန်မာပြည်သူတွေရဲ့စကားကိုနားထောင်မှာဖြစ်ပါတယ်။မြန်မာပြည်တွင်းနဲ့ပြည်ပမှာဘာတွေဖြစ်နေသလဲဆိုတဲ့အရေးကြီးတဲ့သတင်းအချက်လက်တွေကိုသူတို့ကကျွန်တော်ကိုပံ့ပိုးပေးနေကြပါတယ်။ဒီအချက်တွေပေါ်မှာမူတည်ပြီးကုလသမဂ္ဂနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘာတွေလုပ်ဖို့လိုအပ်သလဲဆိုတာခွဲခြားစိတ်ဖြတ်ပြီးအစီအခံစာတင်ပြရမှာပါ။ဒုတိယအဆင့်ကတော့မြန်မာပြည်သူတွေကိုအခိုင်အမာကူညီပံ့ပိုးပေးနေတဲ့နိုင်ငံတွေကိုထိဆက်ဆွေးနွေးမှာဖြစ်ပါတယ်။သူတို့ရဲ့ကြိုးပမ်းလှုပ်ဆောင်မှုတွေမှာပါဝင်ကူညီညှိနှိုင်းဆွေးနွေးမှာပါ။ကျွန်တော်အနေနဲ့ဒေသတွင်းနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။မနစ်ကဆိုရင်ထိုင်းနဲ့မလေးရှားကိုရောက်ခဲ့ပါတယ်။လွန်ခဲ့တဲ့လအနည်းငယ်ကတောင်ကိုရီးယားနိုင်ငံကိုတွားခဲ့ပါတယ်။အခုဆိုရင်ဂျပန်နိုင်ငံကိုတွားဖို့ပြင်ဆင်နေပါတယ်။ဒီနှစ်ထဲမှာအင်ဒိုနီးရှားကိုလည်းတွားဖို့စီစဉ်ထားပါတယ်။ဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေ၊ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေကိုကျွန်တော်တက်နိုင်တဲ့လောက်လိုက်လံတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဖြစ်ရပ်ကဆိုးဒုက္ခကြီးကိုကျွန်တော်တို့မျက်စိရှိမှနောက်ထပ်မကြုံကြရစေဖို့ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအတတ်နိုင်ဆုံးဖိအားပေးဆွေးနွေးသွားဖို့ရှိပါတယ်။မြန်မာပြည်သူတွေအတွက်တရားမျှတမှုနဲ့လူအခွင့်အရေးကိုပံ့ပိုးကူညီပေးရေးစစ်ကောင်စီကိုစန့်ကျင်ရေးနိုင်ငံတကာတိုင်းဝိုင်းအနေနဲ့တစူးတစည်းတည်းပူးပေါင်းဆောင်ရွက်ဖို့တေချာအောင်ဆောင်ရွက်ရမှာဖြစ်ပါတယ်။နောက်လာမယ့်နှစ်မှာလည်းကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံတွေမှာကျွန်တော်ရဲ့အစီရင်ခံစာကိုတင်သွင်းသွားမှာဖြစ်ပါတယ်
။ Thank you Tom for giving your time with us.
It's my pleasure. Anytime. Thank you.
မိုင်းကျိုင်းနိုင်ငံမေးပြန်တင်ပြထားရတာပါ VOE မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်ထုတ်လွှင့်တော့မဲ့ဒုတိယပိုင်းနိုင်ငံဝက်စီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားကြအောင်မှာဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာမနက်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ရဲ့2023နဲ့အော်ဟူလာ28ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမစုတွေမြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။အောက်တိုဘာ22ရက်နေ့ကကျင်းပခဲ့တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာလက်ရှိရင်ဆိုင်နေရတဲ့ငွေကြေးအကျပ်တဲဝေဖောင်းပွားမှုကုန်စည်နှုန်းကြီးမြင့်မှုနဲ့ကုန်စည်နှုန်းတည်ငြိမ်ရေးအစီအစဉ်တွေကိုရှင်းလင်းပြောဆိုသွားခဲ့ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှင်ပြည်သိမ်းနိုင်ကအခုလိုတင်ဆက်ပေးထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဒေါ်လာဈေးရွှေဈေးကုန်ဈေးနှုန်းတွေတက်တာဟာဝိသမလောဘစီးပွားရေးသမားတွေကြောင့်လားစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်လားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဒီရပိုင်းတွေအတွင်းမြန်မာနိုင်ငံမှာဒေါ်လာဈေးရွှေဈေးတွေတက်ပြီးဈေးကွက်တွေမတည်မငြိမ်ဈေးကွက်တွေကမောက်ကမဖြစ်နေတဲ့သတင်းတွေဆန်စီအပါအဝင်အခြေခံကုန်ဈေးနှုန်းတွေဇက်တိုက်တက်နေတဲ့သတင်းတွေကြားနေရပါတယ်။အေယာဝတီသတင်းဌာနကဖော်ပြခဲ့တဲ့ရန်ကုန်မြို့ရဲ့ဩဂုတ်လ22ရက်ကုန်ဈေးနှုန်းသတင်းတွေမှာရွှေဘူပေါ်ဆန်းတအိတ် 134,500 ကျပ်ကနေ 136,000 ကျပ်။စံကျော်အေယာဝတီပေါ်ဆန်းအုပ်စုဝင်တအိတ် 131,000 ကျပ်မှ 133,000 ကျပ်။စံကျန်းငစိန်စီယာအုပ်စုဝင်တအိတ် 9,000 ကျပ်ကနေ 14,000 ကျပ်။စားအုပ်စီတပိတ်သာ 11,000 ကျပ်။ဓာတ်ဆီ62လီတာ2250ကျပ်ဒီဇယ်တလီတာ2460ကျပ်အမေရိကန်ဒေါ်လာ3800ကျပ်အခောက်ရွှေတစ်ကျပ်သား38သိန်းလို့တွေ့ရပါတယ
်ဒီလိုကုန်စည်လုံးသတင်းတွေအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုနာလီဘန်မှာမြမယူနီမြုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB မြမနိုင်ငံခြားကုန်သွယ်မှု MFTB ဘဏ်တွေကအနှံထားတဲ့ဒေါ်လာ1000ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကထုတ်ယူဝယ်မပေးဘဲပိတ်ဆို့လိုက်တဲ့ဆိုတဲ့သတင်းစင်ကာပူအခြေစား United Overseas Bank UOB ကလည်းမြန်မာနိုင်ငံကလူပုဂ္ဂိုလ်တွေနဲ့ဘဏ်တွေရဲ့ Visa ကတ် Master ကတ်တွေအပါအဝင်မြန်မာဘဏ်တွေနဲ့ဆက်ဆံရေးကိုစက်တင်ဘာလ1ရက်နေ့မှာရပ်ဆိုင်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာတွေ့ရပါတယ်။အေယာဝတီသတင်းဌာနက August 22ရက်နေ့မှာဖော်ပြခဲ့တဲ့နိုင်ငံသားအယံငွေရဲ့ထဝက်မကစင်ကာပူမှာရှိဆိုတဲ့ဆောင်းပါးမှာစစ်ကောင်စီထိန်းချုပ်ထားတဲ့ဗဟိုဘဏ်အနေနဲ့2022ခုနှစ် March လအထိအာရှဥရောပနဲ့အမေရိကန်ပြည်ထောင်စုကဘဏ်14ခုမှာနိုင်ငံသားအရငွေအမေရိကန်ဒေါ်လာ 6.8 ဘီလီယံရှိပါတယ်။အဲဒီငွေတွေအနက်စင်ကာပူဘဏ်6ခုမှာဒေါ်လာ 4.5 ဘီလီယံရှိတယ်လို့ဖော်ပြထားပါတယ်
။မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာယင်းနှိမ့်မြုပ်နှံမှုဘဏ်နဲ့ကုသရန်ဝယ်ရေးဘဏ် MICB တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူတန်းခတ်လိုက်တယ်လို့2023ဂျွန်လ21ရက်နေ့ကထုတ်ပြန်ကြေညာပြီးနောက်ပိုင်းစစ်ကောင်စီဟာဒေါ်လာငွေအခက်အခဲပိုကြီးလာတာတွေ့ရပါတယ်။အဲဒီနောက်ပိုင်းဒေါ်လာဈေးတွေဇက်တိုက်တက်ကကြက်ငွေတန်ဖိုးဟာလည်းဇက်တိုက်ကျဆင်းလာတာတွေ့ရပါတယ်။ဒီလိုအခြေအနေမှာစစ်ကောင်စီဟာ2021ဇူလိုင်31ရက်နေ့မှာ2000တန်ငွေစက်ကူတစ်ထုတ်ဝေလိုက်တဲ့အခါငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတွေတက်နေတဲ့အခြေအနေတွေဟာပိုဆိုးသွားခဲ့ရပါတယ်။ဒီအချိန်မှာပဲကုလကြာသတင်းစာရှင်းလင်းပွဲမလုပ်ဘဲရပ်နားထားခဲ့တဲ့စစ်ကောင်စီဟာဩဂုတ်လ22ရက်နေ့ကသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာလက်ရှိရင်ဆိုင်နေရတဲ့ငွေကြေးအကျပ်တဲ့ငွေကြေးဖောင်းပွားမှုကုန်စည်နှုန်းကြီးမြင့်မှုတွေအကြောင်းကိုအဓိကထားရှင်းလင်းခဲ့တယ်လို့သိရပါတယ်။သတင်းစာရှင်းလင်းပွဲအပြီးမှာတော့ကုန်စည်နှုန်းတည်ငြိမ်ရေးကော်မတီဖွဲ့ပြီးကုန်စည်နှုန်းတည်ငြိမ်ရေးအစည်းအဝေးတွေဆောင်ရွက်မယ်။ဘဏ်တချို့ဟာတစ္ဆာမရှိဘူး။နိုင်ငံခြားငွေနဲ့ပတ်သက်တဲ့ပေးချေမှုတွေအားလုံးကို online trading မှာရရှိအောင်ဆောင်ရွက်သွားမှာဖြစ်တယ်ဒေါ်လာငွေကို6လတ်တဲ့ကန်ဆောင်ဝင်းမရှိဘူးဆိုတဲ့သတင်းတွေမီဒီယာတွေမှာပေါ်ပြတာတွေ့လာရပါတယ်ဒေါ်လာဝင်ငွေရှိသူတူဦးဟာ6လတ်အတွင်း3ရင်3မ3ရင်ဆက်ကန်ထားခွင့်မရှိဘဲပ ဘဟုဘဏ်ကတတ်မှတ်ထားတဲ့ဈေးနှုန်းနဲ့လဲလှယ်ပြီးဒေါ်လာကိုဘဟုဘဏ်ကိုပေးသွင်းရမယ်လို့ဆိုပါတယ
်။ကုန်ဈေးနှုန်းတွေတက်တာဒေါ်လာဈေးတွေတက်တာဟာအနာသိမ့်ပြီးတဲ့နောက်ပို့ကုန်နေပြီးသွင်းကုန်များနေတာဒဏ်ခတ်ပိတ်ဆို့မှုတွေများလာတာမို့စစ်ကောင်စီလက်ထက်မှာဒေါ်လာငွေလိုအပ်ချက်အကျက်တဲဖြစ်လာတာသွင်းကုန်ကန့်သက်တာသွင်းကုန်အတွက်ပေးချေရတဲ့ဒေါ်လာဈေးအဆမတန်တက်ပြီးတော့ကျပ်ငွေတန်ဖိုးအဆမတန်ကျလာတဲ့အပေါ်မှာလုပ်ငန်းရှင်တွေမှာရှိတဲ့နိုင်ငံသားငွေကြေးတွေကိုစစ်ကောင်စီကညှို့ကြချက်အမျိုးမျိုးထုတ်ပြီးတော့ကန့်သက်ဖို့လှုပ်လာတာတွေကြောင့်ဖြစ်တယ်လို့လေလာသူတွေကထောက်ပြကြပါတယ်။ပထမပိုင်းမှာပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ပို့ကုန်ဝင်ငွေရဲ့65ရာခိုင်နှုန်းကိုဒေါ်လာ2000ရာကျက်နဲ့ဗဟိုဘဏ်ကိုပေးသွင်းရပြီးကျက်နဲ့35ရာခိုင်နှုန်းကိုလုပ်ငန်းရှင်ကစိတ်ကျက်ရောင်းလို့ရပါတယ်။နောက်ပိုင်းမှာပို့ကုန်ရငွေကို50-50ဆိုပြီးဖြည့်လျှော့ပေးပါတယ်။ဒါပေမဲ့လုပ်ငန်းရှင်တွေအတွက်အကျိုးမရှိဘဲပို့ဆိုးသွားတယ်လို့ဆိုရပါမယ်။ဘာကြောင့်လဲဆိုတော့ပို့ကုန်ငွေရဲ့50ရာခိုင်နှုန်းကို2100ကျက်နဲ့ဗဟိုဘဏ်ကိုပေးသွင်းရပြီးတော့ကျက်50ရာခိုင်နှုန်းကိုလည်းဒေါ်လာ2900နှုန်းနဲ့ဗဟိုဘဏ်ကိုပဲရောင်းရတယ်လို့လုပ်ငန်းရှင်တွေစီကသိရပါတယ်။ဒီပါပေါက်ဈေးကဒေါ်လာ3900 3800ဆိုတော့လုပ်ငန်းရှင်တွေဘလောက်နင်းတာလဲဆိုတာမြင်သာပါတယ်။ဒါအပြင်ဒီပါရောက်အလုပ်သမားတွေသင်္ဘောသားတွေကိုသူတို့ရတဲ့လစာရဲ့25ရာခိုင်နှုန်းကိုစစ်ကောင်စီဘဏ်ကနေမဖြစ်မနေလွှဲရမယ်လို့လဲစီစဉ်နေကြောင်းမြန်မာနောင်မြေတရင်တပုတ်ကဆိုပါတယ
်။မောင်ခုဈေးကွက်ပေါက်ဈေးကအသာထားအောင်စစ်ကောင်စီတတ်မှတ်နှုန်းကနှမျိုးဖြစ်နေတယ်။ဘိုးဘဏ်တရားဝင်တတ်မှတ်နှုန်းကဒေါ်လာ2100ကျပ်ဂျွန်လ23ရက်နေ့ကစပြီးဗဟိုဘဏ်ရှေ့မောက်မှာရောင်းဝယ်ရင်ဒေါ်လာကို2920ကနေ2922ကျပ်ကြားမှာတတ်မှတ်ခွင့်ပြုထားတယ်လို့လဲပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်။အဆိုပါလုပ်ငန်းရှင်ကပဲဈေးနှုန်းဆိုတာကရောင်းလို့အားဝယ်လို့အားပေါ်အခြေခံပြီးဈေးကွက်ထဲမှာဖြစ်နေတာ။ဈေးကြအောင်အမိန်ပေးလို့လည်းမရဘူး။ဈေးနှုန်းကိုတနတ်နဲ့လည်းပြစ်ချလို့မရဘူးလေ။ကိုယ့်ရဲ့အမှားတွေကိုတော့ဝန်မခံပဲဝိသမလောဘကြီးတဲ့လုပ်ငန်းရှင်တွေကြောင့်ဆိုတော့ရဲစရာမကောင်းဘူးလားလို့ဆိုပါတယ်လက်ရှိကြုံတွေ့နေရတဲ့စီးပွားရေးအကျပ်တွေကစစ်တပ်ကအာဏာသိမ်းလို့ဖြစ်လာတဲ့အကျိုးဆက်အခုဆန်စည်းတွေတက်လာတယ်ငွေကြေးဖောင်းပွားလို့တက်တာပါတယ်လို့စဘာအထွက်ရောလို့လည်းပါပါတယ်ဥပမာဆန်ထွက်တဲ့စကိုင်းတိုင်းတိုက်ပွဲတွေနဲ့မတည်ငြိမ်မလုံခြုံဘူးဗျာအဲ့တော့ပြောချင်တာကအခုကြုံတွေ့နေရတဲ့အထွေထွေသောပြဿနာတွေကစစ်တပ်ကအာဏာသိမ်းလို့ဖြစ်လာတာပြဿနာရဲ့အရင်းခံကနိုင်ငံရေးအဲ့ဒါကိုမဖြေရှင်းပြနဲ့ဘာစီးပွားရေးမှပြေလည်လာစရာအကြောင်းမရှိပါဘူးစီးပွားရေးကခရိုနီတွေအထူးသဖြင့်စစ်ကောင်စီလက်ထက်မှာထပ်ပေါ်လာတဲ့ခရိုနီလက်သစ်တွေလောက်ပဲအဆင်ပြေနိုင်မယ်ပြည်သူလူထုကတော့ပြည်တွင်းစစ်ကြားမှာပိုကြက်တဲပိုဆင်းရဲတွေနဲ့ဖို့ပဲရှိတယ်အဲ့ဒီတော့နိုင်ငံရေးကိုအရင်ရှင်းရမှာပါတိုင်းပြည်ကိုတကယ်ချစ်သလားပြည်သူမျက်နှာကိုတကယ်ကြည့်သလားကြည့်တယ်ဆိုရင်စကားပြောကြဆွေးနွေးကြအဖြေရှာကြရမှာပေါ့ဗျာအဲ့ဒါကိုစစ်ကောင်စီအနေနဲ့အကြမ်းဖက်သမားတွေလို့ကြေညာထားသူတွေနဲ့တွဲဆုံဆွေးနွေးရေးလမ်းကြောင်းသွားစရာအကြောင်းမရှိဘူးဆိုတော့မခက်ဘူးလားလို့နိုင်ငံရေးအကဲခတ်တဦးကထောက်ပြပြောဆိုပါတယ်ခင်ဗျာ
ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်ခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲကိုရောက်လို့လာပါပြီ။ဒီဘက်မှာတော့မြန်မာပြည်သူတွေစားဝတ်နေရေးကြက်တဲလာတာကိုစစ်စစ်သုံးသပ်ထားပါတယ်။နားဆင်ကြည့်ကြရအောင်ပါ။
ဒီဘက်မှာတော့ ISB ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ insight email မှာပါရှိတဲ့အနေကျအသေးခက်လာတဲ့မြန်မာပြည်သူတွေရဲ့အခြေအနေကိုတစ်စိတ်တစ်ပိုင်းကောက်နှုတ်တင်ပြပါမယ်။မြန်မာပြည်သူတွေဟာစီးပွားရေးကျဆင်းလာတဲ့စစ်မီးပြင်းထန်လာတာတွေကိုတပြိုင်တည်းရင်ဆိုင်နေရပါတယ်။မြန်မာစီးပွားရေးဟာအသက်ရှူကျက်ရုံလာမကအမောဖောက်တဲ့အဆင့်တွေရောက်လာပါတယ်။စစ်ကောင်စီထိန်းချုပ်နေတဲ့ကြားကကြက်ငွေတန်ဖိုးတဟုန်တို့ကျဆင်းနေပါတယ်။ကုန်စင်းလုံးကြီးမြင့်မှုမြန်မာလာတယ်လို့အလုတ်တွေလည်းရှားလာပါတယ်။အလုတ်ဖြုတ်ခံရတာနဲ့အလုတ်ရက်ဆိုင်ခံရတဲ့နှုံလည်းမြင့်တက်နေပါတယ်။တစ်ဖက်မှာလည်းစီးရဲချင်းတွေဟာပုံမပြင်းထန်လာဖို့ရှိပါတယ်။စီးပွားရေးအခြေအနေတွေဟာမြန်မာပြည်သူတွေအတွက်ဆိုးသက်သက်ဆိုးလာပါတယ်။ တင်သွင်းကုန်တွေဈေးမြင့်တက်လာပြီးစားသုံးသူတွေအတွက်ပိုပြီးခက်ခဲလာပါတယ်။ကြံ့ငွေတန်ဖိုးကျဆင်းမှုဟာစစ်ကောင်စီရဲ့နိုင်ငံသားသုံးငွေထိန်းချုပ်ရေးမူဝါဒတွေကနေအစပြုလာပါ။စစ်ကောင်စီကတခုခုဆိုအမိတ်ပေးထိန်းချုပ်တာနဲ့ဖမ်းဆီးချင်းချုပ်တာတွေပဲလုပ်နေပါတယ်။တစ်ဖက်မှာလည်းသဘာဝပီးနဲ့ပြည်တွင်းစစ်ကြောင်းအကုန်ထုတ်လုပ်မှုတွေကျဆင်းနေပါတယ်။အောက်ခြေလူရန်သားကအနစ်နာဆုံးဖြစ်ပြီးအနေကျအသေးခက်တဲ့ဘဝတွေဖြစ်လာနေပါတယ်။အနာသိန်းအလွန်နှစ်နှစ်ကျော်လာချိန်မှာတိုက်ပွဲတွေပုံမူပြင်းထန်တဲ့အခြေအနေတွေနေနေရပါတယ်။အနာသိန်းအလွန်အခုနှစ်ဇူလိုင်လအထိတိုက်ပွဲပေါင်း1000ကျော်ဖြစ်ခဲ့ပါတယ်။ဒီပမာဏဟာပြီးခဲ့တဲ့10နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲရဲ့နှစ်ဆကျော်ဖြစ်ပါတယ်။ဒီနှစ်နှစ်ကျော်ကာလအတွင်းမှာပဲအရက်သားတည်ဆုံမှု 9,000 နီးပါးရှိလာပါတယ်။နေအဆောက်အုံတွေမိရှုခံရတာကလည်း 8,000 ကျော်ရှိပါတယ်။2021နဲ့2022ခုနှစ်တွေမှာစစ်ကောင်စီနဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေများခဲ့ပါတယ်။2023ခုနှစ်မှာတော့စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပိုများလာတာပါ။ဒါဟာအသက်ပေါ်လာတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်နိုင်စွမ်းမြင့်မားလာတာကိုကြားနေပါတယ်။
ဒါတော့ ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအတော်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။အခုတော့မြန်မာပြည်ကပေးစာတွေကိုဆက်လက်တင်ပြပါအောင်မယ်။ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရင်းဖွင့်လော်တွေအကြံပြုလော်တွေကိုမအေးသန္တကျော်ကအခုလိုစူးစိတင်ပြထားပါတယ်။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေတွေနဲ့စာချင်ပါတယ်ဆိုင်ကိုဆိုတဲ့တော်ရရှင်ကတော့ messenger ကနေစာတို့လေးရေးလာတာပါ video ကိုအားပေးပြီးတော့နားဆင်နေပါရတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုတော့ video ကိုစာရေးပြီးတော့မေးခွန်းထုတ်လာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါရနော
်မြန်မာပြည်ကပေးစာများအစီအစဉ်ကနေတဆင့်တပတ်အတွင်းအားကစားသတင်းအစီအစဉ်တင်ဆက်သူကိုရန်နိုင်ကိုမေးခွန်းတစ်ခုမေးပေးစေချင်ပါတယ်တခြားတော့မဟုတ်ပါဘူးဘောလုံးလောကမှာဘောလုံးကန်နေတဲ့ပွဲစဉ်အတွင်းမှာဂိုးသမားအပါဝင်ကစားသမားတွေကိုခြေစွမ်းမပြနိုင်လို့ပဲဖြစ်ဖြစ်ထိခိုက်ဒဏ်ရာရလို့ပဲဖြစ်ဖြစ်တခြားအကြောင်းတစ်ခုကြောင့်ပဲဖြစ်ဖြစ်လူလဲကစားကြပေမဲ့ဒိုင်းလူကြီးတွေကိုတော့အကြောင်းတစ်ခုခုကြောင့်လူလဲပြီးတခြားတယောက်ကိုပြောင်းလဲကင်တွယ်စေတာမျိုးမမြင်ဘူးပါဘူးဘောလုံးသမိုင်းပွဲစဉ်တစ်လျှောက်မှာပွဲစဉ်တစ်ခုထဲမှာဒိုင်းလူကြီးပြောင်းပြီးကင်တွယ်ခဲ့တဲ့ပွဲမျိုးရှိခဲ့ဘူးသလားဆိုတာသိကျင်ပါတယ်ကိုရန်နိုင်ကိုကျေးဇူးပြုပြီးမေးကြည့်ပေးပါမအေးတန်နာကျော်ကြီ
းဆိုနီထွန်းဆိုတဲ့တော်ရရှင်မှာအားကစားဝါဒနာရှင်ဖြစ်ပုံရပါတယ်
။ဟုတ်ကဲ့ပါဗျာ။ဘောလုံးပွဲတွေမှာဒိုင်းသူကြီးတွေကိုလူစားလဲတာတွေရှိပါတယ်။များသောအားဖြင့်အဓိကလဲရတဲ့အကြောင်းကတော့ဒိုင်းတွေဒဏ်ရာကြောင့်ပွဲကိုဆက်ပြီးတော့ဒိုင်းမလုံနိုင်တော့လို့လဲကြတာပါ။သိတဲ့အတိုင်းပဲဒီဒိုင်းတွေဆိုတာလည်းကစားသမားတွေလိုပဲကွင်းထဲမှာပြေးနေရတော့သူတို့လည်းတစ်ခါလေမှာဒဏ်ရာတွေရှိပါတယ်။အများစုဒဏ်ရာလေးရှိတာကတော့သူတို့ခြေထောက်ကျွတ်သားဒဏ်ရာတွေပါ။ပြီးခဲ့တဲ့နှစ်တွေမှာကျွန်တော်လလန်းမိသလောက်ပြန်ရှာကြည့်တော့2019လုံးကဒီ Premier League ကဒီ Leicester နဲ့ Stoke နဲ့ပွဲမှာကွင်းထဲတိုင်း Bob Bradley ခြေသုံးကျွတ်သားဒဏ်ရာရသွားလို့ဆိုပြီးတော့အရန်တိုင်း John Moss နဲ့လဲခဲ့ရတာကိုတွေ့ရပါတယ်။တခါ Italy ဘက်ကိုကြည့်ရင်လည်း2021မှာ Milan Derby ပေါ့ AC Milan နဲ့ Inter Milan ပွဲမှာကွင်းထဲတိုင်း Paulo Valeri ကြတော့ပေါင်းတွင်းကျော်ဒဏ်ရာရသွားလို့ဆိုပြီးတော့သူ့ကိုအရန်တိုင်းနဲ့လဲလိုက်ရတယ်တခါ2020မှာလဲအမ်ပိုလီနဲ့ဖီယိုရင်တီနာပွဲမှာဒိုင်လူကြီးမတ်တီယိုမချက်တီခြေလုံးကျွတ်သားဒဏ်ရာရသွားလို့ဆိုပြီးတော့သူ့ကိုအစားထိုးလိုက်တာရှိခဲ့မှုပါတယ်ဗျာ
ဟုတ်ကဲ့ပါကိုနိုင်ဖ
ဖြည့်ပေးတာကိုအထူးကျေးဇူးတင်ပါတယ်အခုတလောကိုရန်နိုင်လဲတော်တော်လေးကိုအထည်ကြီးများနေရတင်ပါတယ်ဟိုတလောတော့ကလည်းတခါသွားရရှင်ကဘောလုံးအကြောင်းမေးပါတယ်အခုလည်းတခါဒီဘောလုံးဝဲနဲ့ပတ်သက်ပြီးမေးလာပြန်တာပါအခုလိုမျိုးအစီအစဉ်တွေကိုနားဆင်ပြီးတော့စိတ်ဝင်စားမေးလာကြတဲ့သွားရရှင်တို့ကလည်းအထူးကျေးဇူးတင်ပါတယ်ဒီမင်းညက်လာတဲ့အကြောင်းအရာအသေးစိတ်ကိုလည်းသိချာလေးလာပြီးတော့ပြန်ပြီးဖြေချားပေးတဲ့ကိုနိုင်ကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်ခုဆက်ပြီးကိုပိုင်းထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်တွေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးချင်ပါတယ်။ဒီတစ်ခေါက်စာရေးလာတဲ့သောရရှင်ကလည်းကုလသမဂ္ဂကိုတိုက်တယ်ပြီးတော့ရေးလာတာပါ။ကုလသမဂ္ဂကိုယ်စားလှယ်ရဲ့တလောကခီးစဉ်နဲ့ပတ်သက်ပြီးမကြေမနက်ရေးလာတာဖြစ်ပါတယ်
။တခါမှစာမရေးဘူးပါဘူး။တခုတော့သိကျင်လို့ပါဗျာ။ကုလသမဂ္ဂအဖွဲ့အစည်းကစက္ကစကိုခက်ခရရတွားတွေ့နေရတာဘာကြောင့်လဲဆိုတာသိကျင်လို့ပါ။တကယ်ဆိုအကျန်းဖက်လုံရက်တွေကျူးလွန်နေတဲ့သူကိုနောက်ဆုံးအနေနဲ့သတိပေးတာတို့ဘာတို့ပြောတင်တာမဟုတ်ဘူးလားအခုလို့တွားတွေ့တယ်လို့ကြားရတော့အစတည်းကလဝိုင်းရိုက်ဂွင်းစင်ထားတယ်လို့ကြီးများလားလို့ပါကျွန်တော်ညံမိတယ်လို့တွေးမိတာပါအမှားပါရင်ခွင့်လို့ကြပ
ါဒီလိုတော့ဟုတ်ဟန်မတူပါဘူးနော်လူသားချင်းစာနာကူညီပေးရေးဆိုင်ရာဒီအဖွဲ့အစည်းတွေကတော့လူတို့ကိုအကူအညီပေးဖို့ဂျိုးပန်းနေရတာဖြစ်လို့သူတို့ကဒီပြည်သူလူထုစီရောက်ရှိရေးအတွက်လမ်းကြောင်းမျိုးစုံမှန်သမျှနဲ့ဂျိုးပန်းကြရတာဖြစ်ပါတယ်တခြားနိုင်ငံတွေမှာလည်းအလားတူလုပ်ပုံကိုင်မှုတွေရှိပါတယ်နော်အခုဆက်ပြီးတော့ဒေါ်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်မြန်မာနိုင်ငံဒေသအနှံကတွေ့ကြုံနေရတဲ့အခြေအနေတွေရင်ဖွင့်စာတွေကိုအသိပေးလာတဲ့စာတွေထဲမှာဆိုရင်လုံခြုံရေးရအမည်မဖော်လို့ပါဘူးလို့ရေးပြီးတော့ဩဂတ်လ22ရက်နေ့ကရေးလာတာပါသူကဒီကနေ့ညနေပိုင်း 9:00 ခွဲဝင်ကျင်လောက်တခုံမြို့တဲ့အချိန်ပိုင်း128ရက်ကွယ်နာအင်းဝါလမ်းပေါ်မြစ်ထားတန်လန်နာမှာဖြစ်တဲ့ဆိုပြီးတော့ဒီတနင်္လာနေ့ဩဂတ်လ22ရက်နေ့ကလူအုပ်စုနဲ့အကျန်းဖက်အနိုင်ကျင်းတဲ့ဖြစ်ရတဲ့ခုကိုတက်တဲ့ကန်ဓာတ်ပုံနေတဲ့တကွာရေးပို့လာပါတယ်ရှင်ရာဇဝတ်မှုမြောက်တဲ့လုပ်ရဖြစ်လို့စာရပြပြချင်းဒီတင်ပတ်ပထမဦးဆုံးတင်းငွေမှာပဲဖော်ပြလိုက်ပါတယ်နော်
ဖြစ်ပုံကတော့ကားနဲ့သုံးမိန်ဘီရဲဆိုင်နဲ့ချိတ်မိတယ်။မှားတာကဘီရဲကမှားတာ။လမ်းတွေကနေဇွတ်အချိန်နဲ့မောင်းတက်တာ။ကားကဖြည်းဖြည်းလေးလာတာဘီရဲကလမ်းမကိုဖြတ်တက်ပြီးကားရဲ့ဘက်မှန်ကိုတိုက်ပြီးတော့ညာဘက်လမ်းဘေးထိုးမောက်သွားပါတယ်။ကားဆရာကဆင်းထုပေးတယ်။ဘီရဲလည်းပြန်ထောင်ပေးတယ်။ဒါကိုသူတို့အုပ်စုဘွယ်အနိုင်ကျင့်ပြီးဝိုင်းပြီးတော့ထိုးကျကြတဲ့အထင်းမှာပြူကောင်တွေလည်းပါတယ်။တွေးရည်ဆိုတာခေါင်းကနေစီးကျနေတာအများကြီးပါပဲ။ဒါပေမဲ့ကားဆရာကိုလူအယောက်30လောက်ကဝိုင်းပြီးတော့ထိုးကျလိုက်သူတို့မှာပါတဲ့ဒုတ်တွေနဲ့ရိုက်တရိုးလက်ကင်နဲ့ရိုက်ဝိုင်းထိုးကြတာခေါင်းနှစ်ချက်တောင်ကွဲသွားပါတယ်ညာဘက်နားကရောင်ကိုင်းပြီးနာနေတာအခုထိဦးနေတော့ပဲအခုချိန်ထိဘယ်ဘက်နဲ့ထင်အောင်တနောက်နဲ့ထူတာလို့ဖူးရောင်ပေါက်နေတာဓာတ်ပုံထည့်ပေးလိုက်ပါတယ်ဇက်ပိုးနဲ့နောက်ကြောကိုထိုးလိုက်တဲ့ဒဏ်ရာတွေလည်းရှိနေတယ်ဆိုတော့ကားဆရာခေါင်းကိုလည်းရာအိမ်ဟုဆိုသူကတနတ်တို့ဖင်နဲ့ထုတယ်ပြစ်တန်လိုက်လို့ရရတယ်နော်လို့တော့ပြောတာအဲ့ဒီအတွက်ဘယ်မှာတရားမျှတမှုရမလဲကားဆရာကိုဝိုင်းဝန်းထိုးချိန်နေကြတဲ့အချိန်မှာစက်ယုံကကားဆရာကလေးတယောက်ကဝင်လာပြီးကူဆွဲတာကိုသူတို့ကိုထိုးပါတယ်ဆိုပြီးဝိုင်းထိုးကြတာမျက်နှာမှာရစရာတော့မရှိပါဘူးဗျာနှာခမ်းလေးလည်းကွဲသွားလို့နှစ်ချက်တောင်ချုပ်လိုက်ရတယ်ကျွန်တော်ကဒီဖြစ်စဉ်ကိုအဆအဆုံးမြင်တွေ့ခဲ့သူပါပြည်သူတွေလုံခြုံမှုမရှိဘူးဆိုတာဒါကတက်တည်ပြနေတာပါပဲ
မြန်မာနိုင်ငံမှာတရားဥပဒေစိုးမှုလုံးဝမရှိတဲ့အခြေအနေကိုအခုလိုမျိုးရေးပြီးတော့အားလုံးသတိထားနိုင်အောင်လို့ပြောလာတာဖြစ်ပါတယ်ရှင်။ဒီလိုမျိုးမြန်မာနိုင်ငံမှာတရားဥပဒေစိုးမှုလုံးဝမရှိလို့ပါဆိုတော့ရေးလာပြီးတော့သတိပေးလာကြတဲ့သောရရှင်ရဲ့စာရီးပုံစံမျိုးစုံနဲ့ရရှိနေပါတယ်နော်။ကဲဒီတစ်ပတ်အတွက်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ပြစီရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးရောက်ရှိလာနိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်။ကျမတို့ပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Burmese News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မဘီမဘေးစာတွေကိုမအေးတန်တော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်လက်ပြီးကဘာတော်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပါဦးမယ်အမေရိကန်နိုင်ငံနယူးယောက်မြို့မှာပြီးခဲ့တဲ့အပတ်ကပိုကီမွန် Go ဂိမ်းစုပေါင်းကစားပွဲတော်ကိုကျင်းပခဲ့ပါတယ်ဗီဒီယိုနိုင်ငံမှာတော့မျက်ရည်ဆက်ကားမောင်းပြိုင်ပွဲကို14နာရီကြာကျင်းပခဲ့ပါတယ်ဒီလိုကဘာတော်ကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချနဲ့ဘတ်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်
အမေရိကန်ပြည်တော်ဆီနီယောမြို့မှာပြီးခဲ့တဲ့တရင်ဘက်ကပိုကီမွန် Go ဂိမ်းစုပေါင်းကစားပွဲတော်ကျင်းပခဲ့ပါတယ်။2016ခုနှစ်ဇူလိုင်လမှာစတင်မိတ်ဆက်ပြီးခဲ့တဲ့ပိုကီမွန် Go ဂိမ်းကိုစမတ်ဖုန်းလေးတွေနဲ့ကစားရတာဖြစ်ပြီးအရာနည်းပညာနဲ့ပိုကီမွန်အကောင့်လေးတွေကိုလိုက်ဖမ်းရတာပါ။အမေရိကန်ပြည်တော်ဆီမှာကျင်းပတဲ့9နှစ်တက်တန်းအတွင်းဒီနှစ်ပွဲတော်ဟာအကြီးဆုံးဖြစ်ပြီးလူပေါင်း 9,000 ကျော်၃ရက်ကြာကျင်းပတဲ့ပွဲတော်ကိုတက်ရောက်ခဲ့ကြတယ်လို့ပွဲကိုစီစဉ်တဲ့သူတွေကပြောပါတယ်။အဲ့ဒီက80ရာခိုင်နှုန်းလောက်ဟာတခြားနေရာတွေကလာကြတဲ့သူတွေဖြစ်ပြီးတော့မရောက်ဘူးတဲ့နေရာမတွေ့ဘူးတဲ့လူတွေနဲ့တွေ့ဆုံကြတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။လမ်းလျှောက်ပြီးပိုကီမွန်အကောင့်လေးတွေကိုလိုက်ဖမ်းရတဲ့ဒီဂိမ်းကစားတဲ့အတွက်လဲကိုယ်လေးချိန်ပေါင်100လောက်ရော့ချသွားပြီးဘဝအပြောင်းလဲဖြစ်ခဲ့တယ်လို့ပက်စဗီးနီးယားပြည်နယ်ကကစားသူတူကပြောပါတယ်။အချက်လက်တွေကိုမှတ်တမ်းတင်ထားတဲ့ Active Player Website ကအချက်လက်တွေအရ2022ခုနှစ်ဇန်နဝါရီလကတည်းကဆိုရင်ကမ္ဘာတစ်ဝှမ်းလုံးမှာဒီဂိမ်းကိုကစားတဲ့သူတစ်လကိုတန်း80ရှိပါတယ်ရှင
်ဗြိတိန်နိုင်ငံ West Success Data 5 Oak အရမှာမျက်ရည်ဆက်ကားမောင်းပြိုင်ပွဲကို14နိုင်ကြာကျင်းပခဲ့ပါတယ်ပြိုင်ပွဲကိုအပတ်500မောင်းရတဲ့ဒီပွဲမှာပါဝင်သူတွေဟာပြိုင်ကားမောင်းသူတွေလိုဝှစ်ဆုံပြေဝှစ်ဆင်ထားကြပြီးတော့စနေနေ့ကလေးကစလိုက်တဲ့ပြိုင်ပွဲဟာတနင်္ဂနွေနေ့အထိကြာမြင့်ခဲ့တာပါဗြိတိန်မျက်ရည်ဆက်ကားမောင်းပြိုင်ပွဲအသင်းရဲ့အနှစ်90မြောက်နှစ်ပတ်လည်အထိမ်းအမှတ်ဖြင့်ပုံမှန်12နိုင်ကြာပြိုင်ပွဲထက်2နိုင်ပိုကြာခဲ့တာပါဒီပြိုင်ပွဲမှာအသင်းပေါင်း90ပါဝင်ခဲ့ပြီးအမေရိကန်နဲ့ဥရောပနိုင်ငံတွေကပြိုင်ကားမောင်းသူတွေလည်းပါဝင်ခဲ့ပါတယ်ဒီမျက်ရည်ဆက်တွေရဲ့အမြန်ဟာတနင်္ဂနွေကိုမိုင်90နှုန်းနဲ့မောင်းနေနိုင်တာပါတခြားပြိုင်ကားပွဲတွေမှာလိုပဲလက်စီဖြည့်ပေးရသူတွေကားလိုအပ်ချက်တွေကိုချက်ချင်းပြင်ဆင်ပေးနိုင်သူတွေဘေးကနေစောင့်ကြည့်နေပြီးဒီနှစ်အတွက်အနိုင်ရသားတဲ့အဖွဲ့ကတော့ Boost Eye ပြိုင်ကားအဖွဲ့ဖြစ်ပါတယ်ခင်ဗျာ
။ Brazil နိုင်ငံမှာတဲထိတ်ရင်ဖို့စွန့်စားရတာကိုစိုက်တဲ့သူတွေအတွက်နှစ်စဉ်ကျင်းပတဲ့စက်ပြကွက်ကားပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ Minas Gerais ပြည်နယ် Belo Horizonte မြို့အနီးကတောင်တန်းတွေပေါ်မှာအင်ဂျင်မပါတဲ့စက်ပြကွက်ကားအသေးလေးတွေကိုတောင်ပေါ်ကအချိန်နဲ့လှိမ့်ချပြီးတော့ရှင်းပြရတာပါ။ကားလေးတွေဟာတောင်ပေါ်ကလှိမ့်ချတဲ့အချိန်ကြောင့်တနအီကို100ကီလိုမီတာကျော်နှုန်းထိသွားနိုင်ပါတယ်။ဒီကားလေးတွေမှာအင်ဂျင်မပါပေမဲ့အချိန်ထိန်းနိုင်ဖို့အတွက် handbrake တော့ပါပါတယ်။ဒီကားလေးတွေကိုတက်သားချမမဟုတ်တန်လေးတွေနဲ့တိစောက်ထားတာဖြစ်ပြီးတော့အရှိ3မီကျော်ကနေ9ပေးလောက်ရှိပါတယ်။
ပုံစံနှမျိုးနဲ့ရှင်းပြန်ကြရပြီးရိုးရိုးနဲ့ flex ပြန်ပွဲတွေဖြစ်ပြီးတော့ flex ပြန်ပွဲမှာပိုကြီးတဲ့ကားတွေပါဝင်ပြီးကီလို60အထိလေးပါတယ်။အမှုပညာလက်ရာပြပွဲတွေနဲ့ယဉ်ကျေးမှုကပွဲတွေပါဝင်တဲ့ Furata ယဉ်ကျေးမှုပွဲတော်ရဲ့အထက်အစိတ်ပိုင်းအဖြစ်ဒီကားပြန်ပွဲကိုကျင်းပကြတာပါရှင်။
ကိုလံဘီယာနိုင်ငံမှာပြီးခဲ့တဲ့အပတ်ကကမ္ဘာအပြင်ထူထဲနေကိုကျင်းပခဲ့ပါတယ်။မန္တလေးမြို့တောင်ပတ်မှာရှိတဲ့အီတာကွင်းရပ်ကွက်မှာနှစ်စဉ်ကျင်းပတဲ့ဒီကမ္ဘာအပြင်ထူထဲနေမှာပါဝင်တဲ့သူတွေဟာအနားယူဖို့အတွက်အကြောင်းပြချက်ကောင်းကောင်းရပြီးပါဝင်ကြတာပါ။မေလ၁ရက်နေ့ကမ္ဘာအလုံသမားနေနဲ့ဆန့်ကျင်ဘက်တစ်ခုခုလုပ်တဲ့အနေနဲ့အခုလိုဘာမှမလုပ်တဲ့နေ့အပြင်ထူထဲနေဖြစ်ဆင်နွှဲကြတာပါလို့စီစဉ်သူတို့ကပြောပါတယ်။1985ခုနှစ်ခရဲကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ဒီပွဲကိုဖန်တီးခဲ့သူကအပြင်းကြီးတဲ့အတွက်တခြားတိုးတက်မှုတွေဖြစ်စေတယ်လို့လည်းပြောပါတယ်ဒီပွဲကိုဆင်နွှဲဖို့အတွက်ရက်ကွက်အတွင်းကလူတွေကိုဘေးကနေရက်ကြည့်မနေပဲအားလက်တဲ့အချိန်မှာပါဝင်ဖို့ဖိတ်ခေါ်ခဲ့ပြီးတော့အမှုပညာရှင်တွေရဲ့ဖျော်ဖြေရေးတွေလည်းပါဝင်ပါတယ်အမှုပညာလက်ရာတွေဖန်တီးဖို့နဲ့သီးဆိုးဖျော်ဖြေရေးတွေအတွက်လည်းမြို့တော်ခန်းမကိုပြောင်းလဲခဲ့ပြီးတော့မြို့ကြီးတွေမှာမယမနာလှုပ်ရှားမဲ့အစားကမ္ဘာအပြင်ထူတဲ့နေ့ဟာအေးအေးဆေးဆေးပြုမှုလှုပ်ရှားဖို့လုံ့လော်တဲ့ပွဲလည်းဖြစ်ပါတယ်ခင်ဗျာ
ထူးခြားစံပြသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ဆက်ခဲ့ကြတာပါအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့သတင်းအကြီးအကျယ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါအောင်မယ်။ဝက်နာကျေးဇာတ်အကြီးကဲရက်ချနီပရီဂိုဇင်းနဲ့ပြီးခဲ့တဲ့အပတ်ကရုရှားနိုင်ငံတွင်လင်းပြတ်ကျလို့တေဆုံးသူ10ဦးထဲမှာအပါအဝင်ဖြစ်တဲ့ဆိုတော့ကိုမျိုးပီစားနဲ့မှုခင်းစိတ်ပညာဆက်သက်စစ်ဆေးချက်တွေအရသိရှိရတဲ့အကြောင်းရုရှားကစုံစမ်းစစ်ဆေးသူတွေကတင်းနှင်တွင်နေကအတည်ပြုပြောကြားလိုက်ပါတယ်။ယခင်ထုတ်ပြထားတဲ့လင်းပေါ်လိုက်ပါသွားသူအမည်စင်းဟာတိကျပြီးပရီဂိုဇင်နဲ့သူ့ရဲ့ထိတ်တန်းလက်ထောက်နှစ်ဦးတို့လည်းတိုက်ဆုံတဲ့ထက်မှာပါဝင်ခဲ့တယ်လို့ရုရှားလေကြောင်းပြန်တိုင်းရေးဌာနကအတည်ပြုပြောကြားလိုက်ပါတယ်။အာဖရိကကိုတာမလီပစ္စည်းတွေတင်ဆောင်ရင်ဒုတိယရက်ဘက်ကုန်တင်သင်္ဘောကြီးဟာယူကရိန်းနိုင်ငံအိုဒက်ဆာစစ်ကမ်းမြို့ကနေထွက်ခွာလာခဲ့ပြီးယာယီပင်လယ်တဲ့ရေလမ်းကြောင်းကနေရူမေးနီးယားပင်လယ်ပြင်ကိုအန္တရာယ်ကင်းကင်းရှင်းရှင်းနဲ့ရောက်ရှိသွားပြီလို့ယူကရိန်းကတင်းယူလင်းတွေကပြောလိုက်ပါတယ်။ဒီလိုရောက်သွားတဲ့အကြောင်းကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီးကလည်းယခင်ကတွစ်တာလို့သိကြတဲ့ယခု X လိုမျိုးစာမျက်နှာမှာရေးသားထားတာပါ။တင်မောအမီကပရီမတ်စ်ကိုခေါ်ပြီးလိုက်ဘေးရီးယားအလံတွင်ထူထားတယ်လို့မစ္စတာဇယ်လင်စကီးကပြောပါတယ်။အာဖရိကမှာရှိတဲ့အမေရိကန်စစ်တပ်အာဖရိကွန်ကသူတို့ပေါ်ပေါင်းစည်းကာကွယ်ရေးလေကြောင်းတိုက်ခိုက်မှုကြောင့်ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်စစ်သွေးကြ73ဦးတိတ်ဆုံးသွားတယ်လို့ဆိုပါတယ်ကစ်ပါယိုမျိုးရဲ့အရှိမြောက်ဖက်အနီးအနားမှာဖြစ်ပေါ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအယ်ရှာဘတ်စစ်သွေးကြွတွေရင်ဆိုင်နေရတဲ့ဆိုမာလီတပ်ဖွဲ့တွေကိုကူညီတိုက်ခိုက်တာဖြစ်တယ်လို့လည်းအမေရိကန်စစ်တပ်ကပြောလိုက်ပါတယ်ပါကစ္စတန်နိုင်ငံမှာတော့ရက်စစ်မီတာကတွေတက်လာတဲ့အတွက်မီတာကတောင်းခံလွှာတွေကိုမီးရှို့ပြီးပြည်သူတွေကတက်တရနေဖြစ်တင်းငွေတွေမှာဆက်လက်ပြီးဆန္ဒပြနေကြပါတယ်အနောက်မြောက်ပိုင်းမှာရှိတဲ့ခါဘာပတ်တွန်ခါပြည်နယ်မှာရက်စစ်ဌာနကသူဝင်နှန်းနေတဲ့တက်ဆင်ထားတဲ့ဆက်နဲ့ဆက်ပစ္စည်းတွေကိုအကာအကွယ်ပေးဖို့လည်းရဲကိုအခုညီတောက်ခံလိုက်ပါတယ်အခုလိုသတင်းကြေကျုပ်ကိုကြေညာပြီးတဲ့နောက်မှာတော့ကျွန်တော်တို့အစီအစဉ်ကိုမကြောက်ခင်အဆုံးသတ်တော့ပါဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ဇူဘဲအလ်တာယက်နဲ့ဇက်နစ်အဒူရမန်တို့ဖြစ်ကြပါတယ် VOA အမေရိကန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုက်တော့မီတာ24 40 51နဲ့လိုက်လမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်နေကြတာပါ။တော်တော်ရှင်များနဲ့တော့ပြမပြည်သူပြည်သားအားလုံးကျန်းမာချမ်းသာကြပါစေ။ကျွန်တော်တပောင်တန်းပါ
This program has come to you from the Voice of America, Washington.
Welcome to the Voice